ကျွန်တော်ပထမပတ်မှာသခိုင်းတိုင်းရင်းမပင်နဲ့စလင်းကြီးမြို့နယ်တွေကိုနယ်မြေရှင်းလင်းခဲ့တဲ့စစ်တပ်ဟာအခုလက်ရှိပလဲမြို့နယ်တွေကကြေးရွာတွေကိုနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပါတယ်။ဒီနေ့ကျွန်တော်9ရက်နေ့မှာတော့ပလဲမြို့နယ်ထဲမှာစခန်းချနေပြီးအင်အားထပ်ဖြစ်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်တွေကနယ်မြေရှင်းလင်းရေးတွေအတွင်းစလင်းကြီးမြို့နယ်တွေကကြော်ရွာမိုးချိုးပြင်ရွာပလဲမြို့နယ်တွေကမကြီးကန်ကုတ်ကိုစုနဲ့ရမက်ပင်မြို့နယ်တွေကတရက်ကန်စတဲ့ကြေးရွာတွေကဒေသခံစုစုပေါင်း20ကျော်လဲဖမ်းဆီးခံထားရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ပလဲမြို့ပေါ်မှာတော့ဒါလက်ရှိဟိုဆလင်းကြီးနဲ့ရမက်ပင်ကနေထိုးရတဲ့ဖြစ်ကြောင်းကပလဲမြို့ပေါ်မှာရှိနေတာဖြစ်ပြင်းထားတယ်ပေါ့နော်။ဆလင်းကြီးမြို့နယ်မှာဆိုရင်ကျော်ရွာကနေမှတယောက်ပါတယ်ခင်ဗျ။ဒီဟွာကမကြုံရနေ7ယောက်ပါတယ်လို့တရင်ပေးပို့ပြီးရထားပါတယ်ခင်ဗျ။ဆက်လာပြီးသူထိုးလာတဲ့အချိန်မှာဒီနေ့မှထိုးလာတဲ့အချိန်မှာမြေကန်နဲ့မကြီးကန်တော့ကထိုးလာတဲ့ချက်ကြောင့်ကဒီပြည်သူတွေရှင်းပြသိဆောင်နေတာမိလာတော့ပလဲမြို့နယ်တွင်းလည်း10ယောက်လောက်ဆက်ပါမယ်ဆိုတော့တရားခံနေနေတော့ရောက်20ကျော်သွားမှာဗျ။အခုချိန်ကြီးကတော့ဆက်သွယ်မှုလုံးဝမရပါဘူးခင်ဗျ။ပလဲမြို့ထဲမှာဒီပါသွားပြီလို့သတင်းကြားထားပါတယ်
ပလဲမြို့နယ်ထဲမှာစစ်တပ်ထောက်ခံတဲ့ပြည်စောဒီတွေတက်ဆွဲထားတဲ့ဇီးပီကုံကြီးရွာမှာဂျွန်လာ၂ရက်နေ့ကနေ၅ရက်နေ့အထိ၃ရက်ဆက်တိုက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာမှာစစ်တပ်ဘက်ကရဟယင်တွေနဲ့ပစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။သခိုင်းတိုင်းတွေကပဲခင်ဦးမြို့နယ်ထဲမှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာတပတ်ကျော်ရှိနေပြီးတိုက်ပွဲတွေလည်းဒီကနေ့အထိဆက်ဖြစ်နေပါတယ်။ဒီနေ့ဂျွန်လာ၉ရက်နေ့မနက်ပိုင်းမှာဆိုရင်လဲရေကုံကြီးရွာအနီးမှာကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။မနေ့ကတော့စစ်ကြတယ်ကြာကျွန်တော်တို့အဲဒီရေကုန်းနဲ့အဲရေကုန်းမရောက်ခင်ပါနော်ရေကုန်းမှာကမရောက်ခင်မှာအဲဒီဒီဘက်ကကာကွယ်ရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်မှုတော့စစ်ကြတယ်။အဲရေကုန်းနဲ့ရောက်တော့လေအဲ့မှာသူတို့မိုင်းဆွဲတာတွေရောသူတို့ဘက်ကလည်းတော်တော်လေးသုံးတယ်။ဆက်လက်ပြီးအစိုးရဘက်ကတော့တော်တော်လေးသုံးသွားဘွားပေါ့နော်။သူတို့ဘက်ကလည်းလက်နက်ကြီးတွေပြန်ပစ်တာမျိုးလည်းရှိတယ်။ခင်မျိုးပေါ်ကနေပြီးမှအခုဒါတောင်းမဲ့ချမ်းပေါ့နော်။ကျွန်တော်တို့တရားသလောက်ကရှေ့ဘူးဘူးအတော်နဲ့စိတ်ကောင်းပေါ့အခုခေမျိုးနယ်ရဲ့တောင်မချင်းအခုဒါရေဟုံးစွာထဲမှာရှောက်နေကြတာ
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းတော့မရှိသေးပါဘူးအခုလိုစစ်တပ်က9ရက်နီးပါးထိုးစစ်ဆင်နေပြီးရှင်းလင်းနေတာကြောင့်ခင်ဦးမျိုးနယ်ကပြူစောတိတွေတက်ဆွဲထားတဲ့ကြေးရွာတွေမှာရိတ်ခါပြက်လက်နေပါတယ်ဒါကြောင့်လည်းနေပြီးရှင်းလင်းပြီးရိတ်ခါတွေပို့နေတာလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ရေကုန်းကြီးရွာအနီးအပြန်လန်ပစ်ခတ်တာတွေဖြစ်ခဲ့တဲ့အတွက်ရေကုန်းကြီးရွာပါဝင်တန်ဘူချောင်းစုံကြီးကန်စတဲ့ကြီးရွာ၄ရွာကဒေသခံ2500ကျော်တိမ်းရှောင်နေရပြီးတော့မိုးရွာသွန်းတာတွေရှိတဲ့အတွက်အခက်အခဲတွေလည်းကြုံနေရပါတယ်။ခင်ဦးမြို့နယ်ထဲဇူလိုင်လ၁ရက်နေ့ကနေစလို့9ရက်နေ့အထိစစ်တပ်နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်60ကျော်မီးလောင်ကျွမ်းခဲ့ပြီးတော့အသက်60ကျော်အရက်သားတဦးမီးလောင်သေဆုံးနေတာဒေသခံတွေတွေ့ခဲ့ရပါတယ်။အသက်50ကျော်အဖွားတို့အူလဲစစ်ရှောင်ရင်အမောဖောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ